ယူကရိန်းနိုင်ငံရှေ့တောင်ပိုင်းကမရီယိုပိုစကမ်းမြို့မှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဗိုလ်ထုနေကတောက်ဖွဲ့စေးရုံတစ်ခုပျက်စီးသွားပြီးအဆောက်အဦပျက်စီးတွေအောက်မှာကလေးတွေပါဝင်ပိတ်မိနေသူတွေရှိကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကပြောဆိုလိုက်ပါတယ်။ဆွဆွချင်းနဲ့ပတ်သက်လို့ရုရှားဘက်ကလက်တလောတုံ့ပြန်တာမရှိသေးသလိုယူကရိန်းကိုကျူးကျော်မှုမှာအရက်သားတွေကိုပြစ်မှတ်ထားတာမရှိကြောင်းငြင်းဆန်ထားတာပါ။ယူကရိန်းဆိုရအဆင့်မြင့်တာဝန်ရှိသူတူဖြစ်တဲ့ကာရိုလိုတိုမိုရှန်ကိုကတော့တချို့ထိခိုက်သူရေအတွက်သိနိုင်မှုတာဝန်ရှိသူတွေကြိုးပမ်းနေတယ်လို့ပြောပါရယ်။တပ်ဖွဲ့စည်းရုံတက်ခက်ခံရမှုတွေအမေရိကန်သမ္မတအင်ဂျီရိုကလည်းအပြင်းထန်ဝေဖန်ခဲ့တာ
ပါ။ It is horrifying to see the type of the barbaric use of military force to go after innocent civilians in a sovereign country.
ချုပ်ချာအနာပိုင်နိုင်ငံတစ်ခုမှာအပြစ်မဲ့ရဲသားတွေပေါ်ရရဆက်ဆက်တင်ရတုံးတဲ့လောက်ရကိုတွေ့ရတာဟာထိတ်လန့်တုံ့လို့စရာကောင်းပါလေလို့အင်ဂျီရိုပြောဝင်ရဂျန်ဆာကီဗိုလ်ထုနဲ့သတင်းစာရှင်းလင်းမှုမှာပြောဆိုသွားတာပါ။စေယုံတက်ခက်ခံရတဲ့အတွက်ယူကရိန်းလေပိုင်နဲ့ကိုလေရင်မပြန့်တမ်းရနေမည်ဖြစ်နေတိုးဘက်ကတတ်မှတ်ဖို့ယူကရိန်းသမ္မတရဲ့တောင်းဆိုချက်လည်းထပ်မံထွက်ပေါ်လာပါတယ်။အမေရိကန်ကာဝေးဝန်ကြီးဌာနအကြီးအကဲတာဝန်ရှိသူတယောက်ကတော့ယူကရိန်းအတွက်ကာဝေးနဲ့နဲ့တွေပေးအပ်ဖို့ယူကရိန်းပြင်မာမိတ်တွေမိဖက်တွေနဲ့အမေရိကန်ကစွန့်နှင်းနေကြောင်းဒိန်းနောက်တွေကိုပြောရင်ပဲလေကြောင်းရန်ကာဝေးစွန့်ရင်မြင့်တင်နိုင်မဲ့လက်နက်မျိုးတွေတော့မပါဝင်ပါဘူး။ဒါပေမဲ့လည်းယူကရိန်းနဲ့အိန္ဒိချင်းပိုလန်နိုင်ငံမှာအမေရိကန်ကဒီပြင်ကဝင်ရင်ပြည်ပက်ထရီယောမစ်ဆိုင်းတုံးတွေချထားတဲ့အကြောင်းအမေရိကန်စစ်တပ်ဥရောပကုက္ကရေးဌာနပြောခွင့်ရသူကပြောဆိုခဲ့ပါတယ်။ပုံမှန်ချင်းဂျာမနီနိုင်ငံမှာချထားတဲ့မစ်ဆိုင်းတုံးတွေကိုပိုလန်နိုင်ငံရဲ့ကမ်းလှမ်းချက်အရပြောင်းလဲနေရချထားတာဖြစ်ကြောင်းဘရူနီကကြေညာချက်မှာပြောဆိုထားပါအမေရိကန်နဲ့မာမိတ်တပ်ဖွဲ့တွေနေတိုးဖွဲ့ရဲ့နယ်နိမိတ်တွေကိုချင်းချောက်လာမဲ့အန္တရာယ်ကိုရင်ဆိုင်နိုင်မှုကာဝေးစီမံတွေကိုဆောင်ရွက်နေတယ်လို့လည်းပြောဆိုထားပါတယ်။